ဒီမှာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဟာရှေ့သတင်းပတ်အတွင်းတရုတ်နိုင်ငံကိုတွားရောက်ဖို့ရှိရဲ့လို့မြန်မာစစ်အစိုးရသတင်းစာတွေမှာဖော်ပြလိုက်ပါတယ်။တရုတ်အစိုးရရဲ့ထိပ်ကြားချက်အရဒီယုန်နိုင်ငံနန်းနင်းမြို့မှာကျင်းပမယ့်အာဆီယံတရုတ်ဆွေးနွေးပွဲနိုင်ငံတွေအဖြစ်ထူထောင်ခဲ့တဲ့15နှစ်မြောက်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ရောက်ရန်မကြာမီတရုတ် ရဲ့ညှူးဆူးခြင်းကိုခံနေရပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အနီးကပ်ဆုံးမဟာမိတ်ဖြစ်ပါတယ်။အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်အထူးကြံဖြစ်အောင်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေနဲ့အရေးယူထားပေမဲ့တရုတ်နိုင်ငံကကုန်သွယ်ရေးနဲ့စီးရေးအရဆက်ဆံပြီးဖေးမှပေးနေတဲ့အနေအထားမှာရှိနေပါတယ်။ဒီချိန်ထဲမှာပဲတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးလျန်ခွေကွမ်လီဥဆောင်တဲ့ချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုတုံ့ပြန်ကြခီးရောက်ရှိခဲ့ပြီးမနေ့ကရန်ကုန်မြို့ကနေပြန်လည်ထွက်ခွာသွားပြီဖြစ်ကြောင်းမြမအလင်းသတင်းစာမှာဖော်ပြထားပါတယ်။